သမ္မတဂျိုးဘိုင်ဒင်ရဲ့သားဟန်တာဘိုင်ဒင်ဟာအခွန်ဆောင်မှုပြက်ကွက်မှုနဲ့တရားစွဲဆိုခံထားရတာကိုပြစ်တံလျှော့ပေါ့စေဖို့အပြစ်ရှိကြောင်းဝန်ခံဖို့တရားလုံးနဲ့ညှိနှိုင်းသဘောတူထားပေမဲ့ပြည်ထောင်စုတရားသူကြီးတူဦးကလက်မခံဘဲသဘောတူညီချက်နဲ့ပတ်သက်ပြီးထပ်မံမေးခွန်းထုတ်ခဲ့တဲ့အတွက်ဟန်တာဘိုင်ဒင်ဟာပထမအစီအစဉ်ကိုဖျက်သိမ်းပြီးအပြစ်မရှိဘူးလို့ဗုဒ္ဓနေ့မှာတရားရုံးမှာပြောင်းလဲထွက်ဆိုခဲ့ပါတယ်။နှစ်ဖက်သဘောတူညီချက်ရသူ့ကိုဘယ်လောက်အတိုင်းအတာအထိအပြစ်ကနေကင်းလွတ်ခွင့်ပေးရမှာလဲဆိုတာကိုအမျိုးသမီးတရားသူကြီးမေရီယယ်လန်နိုရီကာကမေးခွန်းထုတ်ခဲ့တာဖြစ်ပါတယ်။ဒီအခွန်ရှောင်လဲမှုကိစ္စနဲ့တရားမဝင်တနက်ကန်ဆောင်မှုတွေမကဘဲနောက်ထပ်စစ်ဆင်မှုတွေတရားဆွဲဆိုမှုတွေကိုပါကင်းလွတ်ခွင့်ပေးရမှာလားဆိုတာကိုတရားသူကြီးကမေးခွန်းထုတ်ပြီးအမှုကိုဆိုင်းငံ့ထားလိုက်တာဖြစ်ပါတယ်။ဒီစွဲချက်တွေနဲ့ပတ်သက်ပြီးဒလာဝဲရပြည်နယ်ဝမ်မန်တန်မြို့ကအရှိတ်တရားရုံးမှာအပြစ်ရှိကြောင်းဝန်ခံထွက်ဆိုဖို့စီစဉ်ထားခဲ့တာပါ။ဟန်တာဘိုင်ဒင်ဟာ2019ခုနှစ်နဲ့2018ခုနှစ်အတွင်းဝင်ငွေ 1.5 သန်းကျော်ရရှိခဲ့ပြီးအခွန်ငွေ 3 သန်းကျော်ပေးဆောင်ရမှာဖြစ်ပေမဲ့ရှောင်လွှဲခဲ့တယ်လို့တရားလူဘက်ကစွပ်စွဲထားတာဖြစ်ပါတယ်။ဒါအပြင်အခြားအမှုတစ်ခုဖြစ်တဲ့အတွက်အကြအမှုတစ်ခုဖြစ်တဲ့ကုတ်ကင်းမူးယစ်ဆေးဆွဲနေစဉ်လိုင်စင်မဲ့တနတ်တရားမဝင်ကင်ဆောင်ခဲ့တယ်ဆိုတာကိုလည်းဝန်ခံထွက်ဆိုဖို့မူလကစီစဉ်ခဲ့တာပါ။